္ဂလာပါရှင်လိုလတ်တဲ့အာရှအတန် RFA ရဲ့2024ခုနှစ်ဇွန်လ18ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပါရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာဒိုင်ဦးထောင်မှာနိုင်ငံရေးအကျဉ်းသူ80ကျော်ရိုင်းနှက်ခံရတဲ့အကြောင်းနဲ့အတူစစ်ထွေမှာအရက်သားတွေအစုလိုက်ဖမ်းဆီးစစ်ဆေးခံနေရတဲ့အကြောင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။သတင်းတွေကိုအရင်ဆုံးထုတ်လွှင့်ပါမယ်ရှင်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါမဆန်းစုကြည်ရဲ့မွေးနေ့အကျို့လှုပ်ရှားမှုတွေကိုရန်ကုန်စကိုင်းနဲ့ ERR တိုင်းတွေမှာဇွန်လ16ရက်နဲ့18ရက်နေ့တွေမှာလှုပ်ဆောင်ခဲ့ပါတယ်။မနေ့ကစကိုင်းတိုင်းရင်မပင်မြို့နယ်မှာကဲတင်ရှင်မရှာဒူချေးရွာတပိတ်စစ်ကြောင်းနဲ့အောင်လန်လွှင့်မီရွှေရည်ကြီးတပိတ်အဖွဲတွေပူပေါင်းပြီးတော့ငုံမခံမဲ့တုံ့ပြန်မဲ့တပ်မိနှင်းစီတွေစာသားနဲ့ဒေါန်ဆန်းစုကြည်မွေးနေ့အကျိုးဆန္ဒပြခဲ့ကြပါတယ်။အရာတော်မြို့နယ်မှာတော့ကျောင်းသားလူငယ်တွေဦးဆောင်ပြီးတော့နိုင်ငံရေးတရားဟောတာတပိတ်စစ်ကြောင်းခြိတက်တာတွေလှုပ်ဆောင်ခဲ့သလိုကလေးမျိုးနယ်မှာလည်းပန်းတပိတ်နဲ့ဒေါန်ဆန်းစုကြည်ရုပ်ပုံပါပိုစတာတွေကိုကင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ပဲခူးတိုင်းရွှေကျင်မျိုးနယ်ထမင်းယုံနယ်ကစင်းပင်ရွာမှာဇွန်လ14ရက်နေ့ကစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြားရောက်ပေါက်ကွဲလို့အရသား2ဦးသေဆုံးပြီးတော့5ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ဗဟိုကမနေ့ကထုတ်ပြန်ပါတယ်။ညောင်လေးပင်မြို့နယ်ပိန်းစလုံးမြို့အခြေဆိုင်စစ်ကောင်စီခြေရင်တပ်ရင်းခလာရ264နဲ့ရွှေကျင်ပြူဟာကနေ120မမနဲ့155မမလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာလို့ဆိုပါတယ်တကယ်မှုကြောင့်ထမင်းယုံရွာကအသက်34နှစ်အရွယ်နော်သူစာခိုင်နဲ့ကစင်းပင်ရွာကအသက်49နှစ်အရွယ်ဦးဖို့ရဲတို့တေဆုံးခဲ့ပြီးတော့5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်ကချင်ပြည်နယ်ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့ဝိုင်းမော်ကန်ပိုက်တီလမ်းကိုမနေ့ကကချင်လွတ်မြောက်ရေးတပ်မတော် KIA ကပြန်ဖွင့်ပေးခဲ့ပေမဲ့ဒီနေ့မနက်မှာတော့စစ်ကောင်စီတပ်ကပြန်ပိတ်လိုက်လို့ကားအစီးရေ400ခန့်ပိတ်မိနေပါတယ်။ကံပိုက်တီမျိုးနဲ့ဆယ်မိုင်အကွာဝေါ်ခယုံရွာကနေစစ်ကောင်စီတပ်နဲ့ပြည်သူစစ်အဖွဲ့ဝင်တွေကပြန်ပိတ်လိုက်တာလို့ဒေသခံတွေကပြောပါတယ်။ပိတ်မိနေတဲ့ကားအများစုက73စီတည်ယူပို့ဆောင်တဲ့ကားတွေဖြစ်ပါတယ်ရှင်။ချင်းပြည်နယ်ပလောဝနဲ့မင်းတပ်မြို့နယ်မှာဝမ်ပြက်ဝမ်ရှော့ယောဂါကူးစက်တာကြောင့်သေဆုံးသူ9ဦးထပ်မင်းရှိနေပါပြီ။ကူးစက်မှုနှုံများတဲ့ရွာတွေမှာဝမ်ယောဂါထပ်မပြတ်မှုအသွာအလာတွေကန့်သက်ထားပါတယ်။မင်းတပ်ပလောဝကံပက်လက်မတူပီစတဲ့မြို့နယ်တွေကရွာတွေမှာယောဂါကူးစက်မှုတွေရှိနေတာပါ။ပလောဝမြို့နယ်ထိန်ခေါင်းရွာက5ဦးမင်းတပ်မြို့နယ်အောင်ချိုင်ရွာက2ဦးသေဆုံးခဲ့ပြီးတော့ကံပက်လက်မြို့နယ်မကြားအိမ်နူးရွာမှာလည်းသေဆုံးတာတွေရှိနေပါတယ်။ချင်းကျမကြီးအဖွဲ့ CHO ကတော့ဝမ်ယောဂါကြောင့်သေဆုံးသူ14ဦးခန့်ရှိတယ်လို့ဇွန်လ16ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်။အခုလာတတိယပတ်ထဲပြည်နယ်နဲ့တိုင်းခုနှစ်ခုမှာမိုးသည်ထန်လို့ရေကြီးရေရှမ်းတာမြေပြိုရာတွေဖြစ်လာနိုင်တယ်လို့အမျိုးသားညညရေးအစိုးရ NUG ကသတိပေးထားပါတယ်။ရခိုင်ကမ်းရိုးတန်းမြဝကျွန်းပေါ်မွန်တနင်းသာရီကချင်ချင်းနဲ့စကိုင်းတိုင်းတွေမှာမုတ်တုံမိုးသည်ထန်နိုင်လို့ကြိုတင်ပြင်ဆင်ကြဖို့လိုတယ်လို့ပြောထားပါတယ်။ ERR မြကန်းပေးမှာရှိတဲ့ဟင်္ဒရာမြို့နယ်ကငှက်ပြောတော့တာငုတ်အုံတော်မကြီးတော်ဖောင်စိတ်စားတဲ့ရွာ၅ရွာကအင်ဂျင်200ဝန်းကျင်ကတော့မြေပြုံမှာစိုးရိမ်လို့ဇွန်လဇန်းကစပြီးတော့နေအိမ်ပြောင်းရွှေ့တာတွေလုပ်နေတယ်လို့တာငုတ်ရွာကန်တဦးကပြောပါတယ်ရှင်သတင်းတွေကိုထုတ်လွှင့်ခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရခိုင်ပြည်နယ်စစ်ထွေမြို့နယ်ကရွာဆွေရွာလောက်ကိုစစ်ကောင်စီကမြို့ပေါ်ကိုအတင်းအကျပ်ရွှေ့ပြောင်းခိုင်းထားပါတယ်။စစ်ထွေမြို့ပေါ်မှာလည်းအရသားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးစစ်ဆေးတာတွေဇက်တိုက်လှုပ်လာနေပါတယ်။မဲ့ရင်မြို့သူကဆက်ပြီးတော့ပြောပြပါပါရှင်။
ရခိုင်ပြည်နယ်စစ်တွေမြို့နယ်မှာရှိတဲ့ကြက်တောပြင်ကျွီတဲရေချမ်းပြင်ပလင်ပြင်အစရှိတဲ့ရွာ၁၂ရွာကဒေသခံ၁၀၀၀ကျော်ဟာပြီးခဲ့တဲ့အပတ်ကမြို့ပေါ်ကိုအတင်းအကျပ်ပြောင်းရွှေ့ခံခဲ့ရတယ်လို့မြို့ပေါ်မှာလည်းအရက်သားတွေအစုလိုက်အပြုံလိုက်ဖမ်းဆီးစစ်ဆီးခံနေကြရတယ်လို့ဒေသခံတွေကRFA ကိုပြောပါရ ဇွန်လ15ရက်နေ့ညက17:00မိန်းခံရက်ကတိဒါကန်2လောက်နေအိမ်တွေကနေအတင်းအကျပ်ဖမ်းဆီးခေါ်ဆောင်ခံခဲ့ရပါတယ်အဖမ်းခံရတဲ့သူတွေအထက်ကအစိုးရဝန်ထမ်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကဝန်ထမ်းတွေကိုတော့ဇွန်လ18ရက်မနေ့ညနေနဲ့ဒီကနေ့မနက်မှာပြန်လွတ်ပေးခဲ့ပေမဲ့အများစုကတော့စစ်တွေအရှေ့ဆိုင်ဒေသကုတ်ကဲမှုစစ်ဌာနချုပ်ဒါကစရဲမှာဖမ်းဆီးခံထားရဆဲပဲလို့ပြောကြပါတယ ိန်ကြောက်လန့်နေကြရတယ်လို့လုံခြုံရေးအရမြို့မဖော်လို့တဲ့မြို့ကန်တယောက်က RFA ကိုပြောပါတယ်
အစ်စ်ပြေရောက်ကံရတာကုလန်းလာစဘောတော့ဒီနေ့ကဟောပဲလက်မကြည့်ကြမလားဟောဒီနေ့ကဖန်ဆန်းရမလို့အကြောက်တရားကိုသူ့မှုပြီးတော့နေရာရဲ့အချိန်နဲ့ဖြစ်နေတာဘောတော့ဒီကနေလာပြီးတော့ခေါ်မလို့အဲ့လိုမျိုးပဲသူတို့ကဒီကျင်းပါလေပြင်းပြင်းထားတယ်လို့မျိုးပုံစံမျိုးတွေတော့လေကြောင်းလန်းတစ်ခုပဲရှိတာဘောတော့
စစ်ကောင်စီတပ်ဟာမြို့အနီးနားနဲ့မြို့ပေါ်တွေမှာလက်နက်အင်အားလူအင်အားဖြည့်တင်းတာတွေတွေ့ရပြီးတော့ဘုံကြီးကျောင်းတွေနဲ့ရက်ကွက်တိုင်းမှာလည်းဝင်းရောက်စစ်ဆေးတာတွေပိုလောက်လာတယ်လို့သူကပြောပါတယ်ပြီးခဲ့တဲ့ဇွန်လ14ရက်နေ့ကလည်းစစ်တွေမြို့နယ်ရွှေပြည်သားရွာကိုစစ်ကောင်စီတပ်ကဝင်ရောက်စစ်ဆေးပြီးတဲ့နောက်ဒေသခံ30ကျော်ဖမ်းဆီးခံခဲ့ရပါတယ်ပြီးခဲ့တဲ့မေလအတွင်းကလည်းစစ်တွေမြို့ပေါ်ကဘုံကြီးချောင်းတွေမှာခိုးလုံနေတဲ့လူငယ်200လောက်ဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်မြို့ပေါ်ကိုအတင်းကျပ်ပြောင်းရွှေ့ခံရတဲ့သူတွေဟာဘုံကြီးချောင်းတွေနဲ့နှိဆက်ရာဆွေမျိုးတွေစီမှာခိုးလုံနေကြရပြီးတော့အခက်အခဲမျိုးစုံနဲ့ကြုံတွေ့နေကြရတယ်လို့အတင်းကျပ်ပြောင်းရွှေ့ခံရသူအမျိုးသမီးတယောက်က RFA ကိုပြောပါတယ
်တိုက်ကျမှုရှိမှာလည်းတိုက်မှုရှိပါတယ်
စစ်တွေမျိုးတွေမှာပဲပိတ်မိနေတယ်။စားဖို့တောင်းဖို့ကလည်းအခက်ခဲ၊နေဖို့ထိုင်ဖို့ကလည်းအခက်ခဲ။ဝိုးရိုင်းနေစရာကလည်းအခက်ခဲ။အိမ်ကနေဘာမှယူလာခဲ့လို့လည်းမရဘူး။ထမင်းတစ်ထည်အင်းကြီးတစ်ထည်နဲ့ပဲ။ကလေးတွေမှလည်းဘောင်းမီတစ်ထည်ပဲပါတယ
်။စစ်ကောင်စီရဲ့လှုပ်ရက်ဟာရက်သားတွေအပေါ်မှာကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုကိုကျူးလွန်နေတာလို့ရခိုင်ဒေသကလူအခွင့်အရေးလှုပ်ရှားသူတယောက်က RFA ကိုပြောပါတယ်။
စစ်ကောင်စီအနေနဲ့ပြည်သူတွေကိုဒီကလူသားတိုက်ကဘူးအနေနဲ့လုံးမယ်ဆိုတဲ့သဘောကိုကျွန်တော်တက်ရောက်ပါတယ်။ဒီလိုလုံးချင်းအဖြစ်ကျွန်တော်ဒီပြည်သူအနေနဲ့ညံ့မှုတစ်ခုပဲဖြစ်ဖြစ်တယ်သူတို့အနေနဲ့လည်းဒီစစ်ကိုစနစ်တော်မတိုက်ပြနဲ့သူတို့အောင်မြင်မှုကတော့မဖြစ်နိုင်ဘူးအဓိကပြည်သူတွေကိုဟိုလူခွင့်ရေးရှင်းပေါင်းနေရလို့ကျွန်တော်ပြောချင်ပါတယ်
ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲ9လအတွင်းမြို့နယ်10မြို့နယ်ကို AA ကသိမ်းပိုက်ထားပါတယ်ဆက်လက်ပြီးတော့လဲအန်တောင်ကုတ်မောင်တော်နဲ့တန်တွဲမြို့နယ်တွေကိုပါထိုးစစ်ဆင်တိုက်ခိုက်နေပြီးတော့စစ်တွေမြို့ကိုလည်းမကြမိအချိန်တွင်းမှာအေးအေးအဖွဲကဝင်ရောက်တိုက်ခိုက်လာနိုင်တယ်လို့ရခိုင်စီရေးလေလာသူတွေကသုံးသပ်နေကြပါတယ်ရှင
် RFA ဆက်လက်ထုတ်လွှင့်နေပါတယ်ရှင်အကျဉ်းသားအခွင့်အရေးတောင်းဆိုလို့ဒိုက်ဦးအကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသူ80ကျော်ရိုက်နှက်ခံရပြီးတော့5ဦးထဏ်ရာရခဲ့ပါတယ်30ကျော်လဲတိုက်ပိတ်ခံထားရပါတယ်။အပြည့်အစုံကိုမတ်သက်စင်လှိုင်းတင်ပြထားပါတယ်ရှင်
။ပဲခူးတိုင်းဒိုင်ဦးချင်းထောင်မှာနိုင်ငံရေးအကျဉ်းသူ80ကျော်ကိုဇူလိုင်လ15ရက်နေ့ညနေပိုင်းကထောင်အနာပိုင်တွေရိုက်နှက်ခဲ့တာကြောင့်အသက်30ကျော်အရွယ်အမျိုးသမီး5ယောက်ဒဏ်ရာရခဲ့ပြီး30ကျော်လဲတိုက်ပိတ်ခံထားရတယ်လို့အကျဉ်းထောင်နဲ့နှိစက်သူတွေကပြောပါတယ်။ကြိုင်မျိုးထောင်ကနေပြောင်းလာတဲ့နိုင်ငံရေးအကျဉ်းသူတွေရဲ့အသုံးဆောင်ပစ္စည်းနဲ့စားနပ်ရိက္ခာတွေကိုထောင်အနာပိုင်တွေကသိမ်းဆည်းခဲ့တာကြောင့်အကျဉ်းသားအခွင့်အရေးတောင်းဆိုရကနေအခုလိုရိုက်နှက်ခံခဲ့ရတယ်လို့ဆိုပါတယ်။ဒဏ်ရာသူတွေကိုဒိုင်ဦးထောင်စေယုံကိုပို့ဆောင်ထားပြီးနိုင်ငံရေးအကျဉ်းသူ30ကျော်တိုက်ပိတ်ခံထားရတယ်လို့ဒီမနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက်တာဝန်ရှိသူကိုတိုက်ထွန်းကအတဖေကိုပြောပါတယ်။
ကောင်ပေါက်ပြေးတန်ရာနဲ့စူစူဝါဝါထိခိုက်တန်ရာတွေက9ယောက်အထက်မှာရှိတယ်ကဆက်ဆက်တွဲနေနေဆိုရင်အဲ30ကျော်လောက်ကတော့တိုက်ခေကိုပို့လိုက်တယ်အဲတိုက်ပစ်လိုက်ရပါတော့ပြောကြတော့ကျွန်တော်တို့အဲ့ဒီမှာစူစူဝါဝါတန်ရာရဲ့တွေ9ယောက်ကျော်တော့ဒါထောင်စီးကိုပို့ရဲ
ရိုင်းနဲ့ခံရတဲ့အထဲမှာ88မျိုးဆက်ရင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းရဲ့တောင်သူလယ်သမားရေးရာဌာနနဲ့ကလေးသူငယ်ရေးရာဌာနတာဝန်ခံမနှုနှုအောင်နဲ့မက်ခတ်လဲပါဝင်ပြီးမနှုနှုအောင်ကတော့ဒဏ်ရာရခဲ့တယ်လို့သူနဲ့နှိစက်သူတယောက်ကအာတဖေကိုပြောပါတယ်။တိုက်ဦးထောင်ကနေလူရဲ့စိတ်နဲ့ပြန်လွတ်လာတဲ့အမည်မဖော်လို့သူနိုင်ငံရေးကျင်းသူတို့ကလည်းထောင်ထဲကိုနိုင်ငံရေးအမှုနဲ့ရောက်သွားသူတိုင်းဖိနှိပ်ခံရတယ်လို့အာတဖေကိုပြောပါတယ်။ ဘူးလေအဒီဟိုဘယ်လိုပြောမလဲထားတိတခြားအမှုတွေပေါ့နော်တခြားအမှုတွေဒီအမှုလုံးလို့ရှောက်လာတယ်ညီမတို့ကပြမှုမလုပ်ဖဲနဲ့ညီမတို့ကဒါညီမတို့ဒီနိုင်ငံနဲ့ပတ်သက်ပြီးတော့မှရှောက်လာတဲ့အတိုင်းအတာမှာညီမတို့အခြားအမှုတွေနဲ့တန်းတူညှိတူပေါ့နော်အပြောဆိုအချင်းချင်းတိုင်းရင်းဆိုင်ဆိုင်အမြင်နဲ့အပြောခံရပြီးတော့မှညီမတို့ချိုးခံတာအဲ့ဒါတိုင်ဦးထောင်ကဘကူးရုံးမနဲ့နီးတာကြောင့်အကျဉ်းသ do, Mazuzu me young arrow. A gentle rebot, the auri met low yet to shut down. Kuni pedo a mello, at a figure, your barre.
Maruaro, a man no one, not the lumu matea, tanya, and I hate him to deny.
ပါကလေးပေါ့နော်ရက်တီပေးပေါ့နော်ဒီလိုမျိုးတွေဆက်မလုပ်ဘူးအဲတကယ်လောင်းလောင်းနဲ့အတန်ထွက်ပေးပါလို့ပဲကျမတို့နိုင်ငံရေးချင်းသူများပေးရတော့တောင်းဆိုချင်ပါတယ်ဟုတ်နိုင်ငံတော်ကအချင်းထောင်တွေမှာအမျိုးသမီးနိုင်ငံရေးအချင်းသားငါးထောင်ကျော်ရှိနေပြီအများစုဟာထောင်အနာပိုင်းတွေရဲ့လူခွင့်ရေးချိုးဖောက်တာတွေကိုခံနေရတယ်လို့ဆိုပါတယ်နိုင်ငံရေးအချင်းသူတွေရိုင်းနဲ့ခံရတာနဲ့ပတ်သက်ပြီးတုံ ကျွန်တော်တို့ရဲ့ဒီအခြေအနေကိုကြည့်ရင်ဒီနေ့ကျွန်တော်တို့ရဲ့ဒီအခြေအနေကိုကြည့်ရင်ဒီနေ့ကျွန်တော်တို့ရဲ့ဒီအခြေအနေကိုကြည့်ရင်ဒီနေ့ကျွန်တော်တို့ရဲ့ဒီအခြေအနေကိုကြည့်ရင်ဒီနေ့ကျွန်တော်တို့ရဲ့ဒီအခြေအနေကိုကြည့်ရင်ဒီနေ့ကျွန်တော်တို့ရဲ့ဒီအခြေအနေကိုကြည့်ရင်ဒီနေ့ကျွန်တော်တို့ရဲ့ဒီအခြေအနေကိုကြည့်ရင်ဒီနေ့ကျွန်တော်တို့ရဲ့ဒီအခြေအနေကိုကြည့
ညမနိုင်ငံကလူငယ်တွေရဲ့မျှော်လင့်ချက်တွေရည်မှန်းချက်တွေပုံမှုပြောင်းဆုံးလာတဲ့အကြောင်းမတ်ဂျူလိုင်းမျိုးတင်ပြထားပါတယ်ရှင်
စစ်တပ်အာဏာသိမ်းလိုက်တဲ့အတွက်လူငယ်တချို့ဟာပြည်တွင်းကအလုပ်ကိုဆွတ်လုပ်ခဲ့ရပြီးပြည်ပကိုရောက်လာပြီမဲ့ဘဝကထင်သလောက်မလွယ်ကူလှပါဘူးလုံခြုံရေးအရကိုလင်းလို့နာမည်လွှဲထားတဲ့အသက်23နှစ်အရွယ်လူငယ်တယောက်ဟာဆိုရင်လဲထိုင်းနိုင်ငံမှာတရားမဝင်နေရတဲ့အခြေအနေကနေဘဝကိုပြန်ဆဖို့ကြိုးစားနေရပါတယ်အဲလိုစတင်ကြရင်လည်းကျွန်တော်လုံးဝအသက်မွေးမယ်ပေါ့နော်ကျွန်တော်ပရော်ဖက် ဆုံးလုပ်ခဲ့ရပြီးတော့ကျွန်တော်ထိုင်းနိုင်ငံနဲ့ဝင်လာတယ်။နိုင်ငံနဲ့ဝင်လာတဲ့ဝင်လာတဲ့တရားမဝင်ဖြစ်တဲ့တရားဒီမှာအလုပ်လုပ်မရဘူး။ဒီဝန်ထမ်းတွေကရိမန်းချက်တွေကအဖြောင့်တိုင်းမသွားတော့ဘူးနော်။တဝက်တစ်ပြက်တည်းဖြစ်ကုန်တာပေါ့။ပြန်ပြီးတော့တယ်လို့မရဘူးပေါ့နော်
။အရင်ကဘဝရိမန်းချက်တွေရှိကြတဲ့လူငယ်တွေဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့သူတို့ရဲ့ရိမန်းချက်တွေပျောက်ဆုံးသွားသလိုသူတို့ရဲ့ဘဝတွေလည်းတစ်စစ်ချိုးပြောင်းလဲသွားခဲ့ရပါတယ်။အာနာမသိန်းခင်က graphic designer အလုံးနဲ့အသက်မွေးနေတဲ့ကိုအောင်မင်းမြတ်ဟာလည်းတစ်ချိန်မှာဝန်ဆောင်မှုပေးတဲ့ agency တစ်ခုဖွင့်ဖို့ရည်ရွယ်ထားတဲ့သူပါ။အာနာသိန်းလိုက်ပြီးတဲ့နောက်မှာတော့သူ့ရဲ့ရည်ရွယ်ချက်အိမ်မက်တွေမဖြစ်နိုင်တော့ဘူးလို့ဆိုပါတယ်
။သုံးနှစ်ကာလအတွင်းမှာဘလို့မှရရှိပြီလို့မရတဲ့အနေအချိန်တွေအချိန်တွေလည်းရှိခဲ့တယ်။ဘလို့မှရှေ့ဆက်လို့မရတဲ့အချိန်တွေလည်းရှိခဲ့တယ်။ဒါပေမဲ့ကြောင်းတော့ရှေ့ဆက်ခဲ့ရတာပါပဲ။ဒါပေမဲ့အခုကျတော့မိဘနဲ့လည်းဝေးရယ်၊အိမ်နဲ့လည်းဝေးရယ်၊အကောင်လုံးနဲ့လည်းဝေးရယ်ဆိုတော့ဘာမှမရှိတော့ဘူးပေါ့
။နိုင်ငံသားမှပညာတော်သင်ဘဝနဲ့ကြောင်းတက်ဖို့ရည်မှန်းခဲ့တဲ့အသက်28နှစ်အရွယ်မတ်ဤစင်ကတော့စစ်တပ်အာဏာမသိမ်းခင်ကသူနာပြစ်ဆီမှာတယောက်ပါ။အာဏာသိမ်းလိုက်တဲ့နောက်မှာတော့သူ့ရဲ့ရည်မှန်းချက်တွေကိုဆွတ်လွတ်လိုက်ပြီးတော်လည်းတက်သေးကိုဝင်လိုက်ပါတော့တယ
်ဒီချိန်မှာဒီကတော့ကိုယ့်အိမ်မလေးဆုံးလို့ပြီးတော့ဒီနိုင်တိုင်းပြီးတော့ပဲအဲ့လိုအိမ်မကိုဒီကြောင်းလိုက်ရတယ်ပေါ့နော်ဟိုယာယီပေါ့ယာယီကြောင်းလိုက်ရတယ်အဓိကအခုလူငယ်တွေညှော်မှန်းတာတော့ဒီအာနာရှင်ပြုတ်ကြဖို့ပေါ့နော်အာနာရှင်ကိုတများအမြင်ပြုတ်ဖို့ဆိုရယ်ရင်းမင်းချက်နဲ့ပဲဒီငါတို့မျိုးသားမှာပဲခံတော့မယ်နောက်မျိုးသားတော်ဒီမဖြစ်စရာဆိုတဲ့စိတ်နဲ့အဲ့ဒီဟာအဓိကတန်းတိုင်ဖြစ်သွားတာပေါ့နော်ဝါရီမင်းချက်ကတော့တော့ဆရာကတော့မိသားတဲ့အနေထားမျိုးဖြစ်သွားတာပေါ့
။အရင်ကမိသားစုနဲ့မပူမပင်နေထိုင်နေခဲ့ရတဲ့လူငယ်တွေဟာအခုတော့တောထဲမှာအစားအသောက်အနေထိုင်အခက်အခဲတွေနဲ့ကြုံရတဲ့အပြင်စိတ်ပိုင်းဆိုင်ရာအဆင်မပြေမှုတွေကိုလည်းကြံ့ကြံ့ခံရင်ဆိုင်နေရတာပါ။မအီစင်လိုပဲလက်နက်ကင်တော်လန်ရင်းမှာပါနေတဲ့ကိုနိုင်လင်းထွန်းကတော့အရင်ကမြေတူးဆတ်မောင်းတဲ့သူတစ်ယောက်ပါ။ကိုယ်ပိုင်လွတ်လပ်မှုနဲ့ဒီမိုကရေစီလမ်းကိုရှောက်လှမ်းကျင်တဲ့အတွက်ဒီလမ်းကိုရှောက်နေတာလို့ပြောပြပါရယ်ရှင်
။ဒီအာနာသိမ့်ပြီးနောက်ပိုင်းမှာတော့ဒါကျွန်တော်တို့ဒီကေမင်းကိုရီးယားမိသားစုရဲ့ရင်းမှန်းချက်တွေဒါတွေပြည့်စည်တာပေါ့ဗျာ။ဒါတွေကိုလည်းကျွန်တော်တို့ကအခုချိန်မှာဒါတော်လန်ပြီးတော့ဒါဆုံးလုံထားတဲ့သဘောမျိုးပေါ့။ကိုယ်ရဲ့လွတ်လပ်မှုဒီလိုမျိုးဒီနေ့တဲ့ချက်ချင်းကိုလိုအပ်တယ်ပေါ့နော်။ဒါမျိုးကျွန်တော်ရှောက်လှမ်းတဲ့သူမျိုးသူငယ်လေးပေါ့။ဒါမျိုးဆိုရင်မိသားစုနဲ့ဝူးရအောင်
RF ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေမြန်မာပြည်သူပြည်သားများပေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်